မြန်မာနိုင်ငံခြေဆက်ရှစ်ဒီမော်တန်ယုံကယာယီတာဝန်ခံကိုအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့တွေ့ဆုံခဲ့တဲ့အကြောင်းပြချက်နဲ့စစ်ကောင်စီကနိုင်ငံကနေနှင်ထုတ်လိုက်ပါတယ်။စက်တင်ဘာလ1ရက်နေ့မတိုင်မီနိုင်ငံကထွက်ခွာဖို့ပြီးခဲ့တဲ့တောက်ကြံနေမှာပဲတန်တမန်စာနဲ့အကြောင်းကြားခဲ့ကြောင်းလည်းနိုင်ငံယာယီဌာနကလူမှုကွန်ရက်ဆန်မြန်နာမှာဒီနေ့ပဲသတင်းထုတ်ပြန်လိုက်တာပါ။အကြမ်းဖက်လုပ်ရက်တွေနဲ့ဆက်နွယ်နေတယ်လို့စစ်ကောင်စီကဆွဆွဲထားတဲ့ NUG နဲ့ထိတွေ့ဆက်ဆံတာနိုင်ငံဆက်ဆံရေးကိုထိခိုက်စေတဲ့လုပ်ရက်ဖြစ်နေလဲဖော်ပြခဲ့တာပါ။ရှိတီမော်ဆွေရတော့တန်တမန်နှင်ထုတ်တဲ့စစ်ကောင်စီရဲ့လိုရက်ကိုရှုတ်ချလိုက်ပြီးဒီမိုကရေစီပြန်လည်ပေါ်ထွန်းရေးကြိုးပမ်းမှုတွေကိုအားပေးထောက်ခံမှုအရေးကြီးကြောင်းနဲ့မြန်မာပြည်သူတွေနဲ့အတူဆက်လက်ရည်တည်သွားမယ်အကြောင်းတုံ့ပြန်ထားပါတယ်။ NUG ထိတ်တန့်တာဝန်ရှိသူတွေနဲ့တီမော်ဆွေရတို့မကြသေးရင်ကထိတွေ့ဆက်ဆံမှုတွေရှိခဲ့ပြီးတဲ့နောက်စစ်ကောင်စီကတန်ယုံတာဝန်ခံကိုနှင်ထုတ်လိုက်တာလည်းဖြစ်ပါတယ်။ဒီလဆန်းမှာပဲရှိတီမော်နိုင်ငံအစိုးရအဖွဲ့စံတစ္ဆာကျေဆွတဲ့အခမ်းအနားတက်ရောက်ဖို့NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မောင်ကိုသမ္မတဟိုဆေးရွာမုဆိုတာကတရားဝင်ဖိတ်ကြားခဲ့တာပါပြီးခဲ့တဲ့သတင်းပတ်သက်မှာလည်း NUG လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကိုလူခွင့်ရေးတင်နန်းဖွင့်လှစ်ဖို့ဖိတ်ခေါ်ခဲ့ပြီးသမ္မတရာမုဆိုတာကိုလည်းလက်ခံတွေ့ဆုံခဲ့ပါတယ်အရှိတီမောင်ဝန်ကြီးချုပ်ရှနနာဂုစမာဟုကလည်းမြန်မာနိုင်ငံအချက်အသေးကိုမဖြေရှင်းနိုင်သေးပဲအာဆီယံအသင်းကိုဖွင့်ဝင်ပြီးပါဝင်မှာမဟုတ်ဘူးလို့ဒီလဆန်းမှာပဲပြောကြားထားပါတယ်ခင်ဗျာ